ီမြေကဘာမှာအာဖရိကအရှတောင်နဲ့အမေရိကအလဲပိုင်းသာမကကျွန်းနိုင်ငံငယ်ရီမှာရာသီဥတုနဲ့ရောရေနဲ့ပါဆက်ဆက်တဲ့အဆွန်ရောက်တဲ့ဖြစ်ရပ်တွေကြောင့်တခြားဒေသတွေထဲလူ15ဆပိုသေဆုံးရတယ်လို့ WMO ကမ္ဘာမူလေဝသအဖွဲ့ကပြောပါတယ်ကမ္ဘာမှာကြဲကြဲလောင်လောင်ကြားနေရတဲ့ရာသီဥတုကြောင်းတဲ့တန်ကုန်မြန်မာနိုင်ငံကလွတ်အောင်ရှောင်လို့လည်းမရပါဘူးတနက်ပတ်သက်ပြီးသဘာဝပတ်ဝန်းကျင်ရေးရာသုတေသီဒေါက်တာဝေဝေလွင်က
တိတောင်အားရှာမှာဆိုရေကြီးမှုရောမြေပြိုမှုရောပိုခံရမယ်စီးရဲတဲ့နိုင်ငံတွေဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေကပိုခံရမယ်လို့ပြောတဲ့အတွက်ကျွန်တော်တိုင်တန်ဒီရဲ့စီးရဲတဲ့နိုင်ငံဖြစ်တဲ့ဖွံ့ဖြိုးမှုနေတဲ့နိုင်ငံဖြစ်တဲ့အတွက် climate change ကိုပို့ပြီးခံရမယ
်ရာသီဥတုပြောင်းလဲတာသဘာဝဘေးကျရောက်တာတွေကိုအုံဖွားမှန်းရေရရာချေဆူတောင်းပြီးရှောင်လဲနိုင်တာမဟုတ်ပဲကျရောက်တော့မယ်လို့စောစောသိရင်စောစောကြွတင်ပြင်ဆင်တင်နာရီပြင်ဆင်နိုင်ပါတယ်ဒါပေမဲ့ကမ္ဘာနိုင်ငံအားလုံးရဲ့90ရာခိုင်နှုန်းမှာပဲဘေးအန္တရာယ်မျိုးမျိုးအတွက်ကနဦးသတိပေးစနစ်ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတော့စစ်ကောင်စီကမိုးလေဝသတရင်ပုံမှန်ကြီးညာနေပြီးပြင်ပမိုးလေဝသပညာရှင်တွေကလည်းမီဒီယာတွေကတဆင့်အသိပေးနေပါတယ်ဒါတွေကိုလူတွေစိတ်ဝင်စားကြပါသလားပြည်ရင်းကလူညုံရေးရအမိမဖော်လို့သူတယောက်ပြောတာကတော့
ဒီလိုဆိုင်နေအောင်လေဒီလိုသာနာကိုဒီကြင်ကြီးမှုရှိရပုံမှန်လေအဘလူကာဝင်နဲ့ဒီလိုလောမယ်ဆိုတာဟိုဘလူရှောင်ရှားရမယ်ဆိုတာကိုဒီအတွက်ညမထုတ်ပြအောင်အဲ့ဒါတွေကလည်းဒီလိုချက်တယ်ဗျာနော်ပြုတာက
အရှတ်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဥအိုလာကတော့အရင်ကတည်းကမူလဝတ္တသတင်းကိုလူတွေစိတ်ဝင်စားလာပြီးမဲ့သတင်းအချက်လက်ကိုခွဲခြားစိတ်ပြတဲ့အပိုင်းမှာအားနေတယ်လို့ရှုမြင်တာပါအ
ဲဘလူသတိပေးနေတာလေလူအကြောင်းအရာတွေကတော့တို့အတွက်ရှောင်ရှားမှလည်းအရာတွေကတော့ရေးကြည့်လဲဆိုတော့ analysis နေရာမှာတော့လိုအပ်ချက်ဆိုတော့ရှိနေသေးတာပေါ့လေအကြောင်းအရာတော့စိတ်ဝင်စားတယ်ဒါပေမဲ့အဲ့ဒီအကြောင်းအရာပေါ်မှာမူတည်ပြီးစားသင့်ဝင်နေပေါ့လေကျွန်တော်3ပေးချက်ထုတ်ပြန်နေဆိုတဲ့ဟာပေါ်မှာတော့အခွင့်အရေးစိတ်ပြပြီးတော့သုံးသပ်နိုင်စွမ်းနေတော့အားနည်းနေတယ်လို့ပြောလို့ရ
ခနဦး3ပေးစနစ်ကလည်းတုံ့ပြန်ဆောင်ရွက်နိုင်မှထိရောက်ပါတယ်ကြရလာရမယ့်ဘေးအနေကိုစောင့်နေသမျှစောစောစစခွဲခြားသိနိုင်ရင်ကျွတင်ပြင်ဆင်နိုင်တဲ့အခါအပျက်စီးအဆုံးရှုံးအသေးပြောက်နည်းအောင်လုပ်နိုင်ပါတယ်ဆိုက်ကလုန်းတွေမုန်တိုင်းတွေရေကြီးရေရှမ်းနာတွေဆူနာမီတွေအပူလိုက်တောမီမိုးခေါင်တဲမုန်တိုင်းမြေတောင်ပေါက်ကွဲမြေငြင်းစတာတွေကသဘာဝဘေးအနေတွေဖြစ်ပါတယ်ယောဂဖြစ်ပေါ်တာနိပညာမတော်တဆမှုနဲ့ဖြစ်ပိုးတွေကြရောက်တာကလည်းဘေးအနေဖြစ်ပါတယ်ဒါရီအတွက်ကနဦးသတိပေးစနစ်လိုရာပါနာကစ်မုန်တိုင်းကြုံခဲ့ရတဲ့မြန်မာနိုင်ငံကတော့တဘာဝဘေးအန္တရာယ်အကြောင်းသိပေမဲ့ကြိုတင်ပြင်ဆင်ရမယ့်ပိုင်းမှာအာနေပြီးတာသရီတနိုင်တပိုင်းကြိုတင်ပြင်ဆင်ပေးနိုင်တဲ့ပရဟိတသမားတွေလည်းဘေးအန္တရာယ်မကျရောက်ခင်မှာထင်ထင်ပေါ်ပေါ်လှူရှားဖို့ခက်ပါတယ်ရာသီဥတုနဲ့ဆက်နွယ်တဲ့တဘာဝဘေးတွေကြောင့်လူငယ်တဲ့နှစ်90အတွင်းသေဆုံးခဲ့ရသူအားလုံးရဲ့80ရာခိုင်နှုန်းဟာအစီအရေးဆုံး46နိုင်ငံကဖြစ်တယ်လို့ပြောပါတယ်မြန်မာနိုင်ငံဟာကမ္ဘာအစီအရေးဆုံးတနိုင်ငံလဲဖြစ်ပါတယ်